ဒီကနေ့မနက်ပိုင်းတပိတ်တွေမစခင်မြောက်ကလာမြောက်တကုံအင်းစိန်ပေါတော်ဝရွာမကြောင်လန်းစမ်းကြောင်တာဂေတာနဲ့မြို့ရဲဘတ်မှာတပိတ်မစခင်ဖြိုခွဲခဲ့တာတွေရှိခဲ့ပါတယ်။ဆန္ဒဘက်ကဆန္ဒပြသူတွေကိုလက်နက်ကင်တွေဘက်ကဖြိုခွင်းပြီးတဲ့နောက်ဗဟိုလန်းကျွန်းတော်လန်းတောက်လျှောက်ဆင်းလာပြီးအတံပုံးသုံးကဖြိုခွဲခဲ့တာတွေရှိခဲ့ပါတယ်။ဗဟိုလန်းနဲ့ကျွန်းတော်လန်းဘက်မှာပစ်ပေါက်လို့လူတယောက်ရဘာကြီးထိမှန်တာအဖမ်းခံရတာတွေလည်းရှိခဲ့ပါတယ်။လူတွေလမ်းမထွက်နိုင်အောင်မဆုနိုင်အောင်လမ်းကြားလမ်းထိပ်တိုင်းမှာဆဲအုပ်ချုပ်ရေးကောင်စီလက်နက်ကင်တွေစောင့်နေကြလို့ပြည်သူတွေထိတ်လန့်မှုတွေဖြစ်နေရတယ်လို့အဲ့ဒီနေရာကိုရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်
။ဒီဗဟိုလန်းနဲ့ကျွန်းတော်လန်းဘက်မှာနေ့ခင်း7နာရီခွဲကျော်လောက်ကြတဲ့ကတည်းကအခုဒီ4နာရီကျော်လောက်မှဒီစောင့်နေတုန်းပဲအခုချိန်ဒီသူတို့စောင့်နေတုန်းပဲဆန္ဒပြတဲ့သူတွေကလည်းအိမ်ထဲမှာဝင်ပုံနေကြတာပေါ့နော်။ပြန်ထွက်လို့မရသေးဘူး။ဒီလိုမျိုးရဲတွေစစ်ကားတွေလိုက်ပြီးတော့နှဲ့လိနေတာရှိတယ်။နောက်ပြီးတော့လမ်းတွေလမ်းထိပ်တွေတိုင်းမှာစောက်ဆိုင်နေတာရှိတယ်ဆိုတော့ဒီမှာနေတဲ့ပြည်သူတွေကဒီဆေးဟောတော့မဝယ်ရဲဘူးအပြစ်မထွက်ရဲဘူးလုံးဝအတန်တိတ်ဆိတ်နေတဲ့အနေအထားမှာတွေ့ရတယ်။သူတို့တွေကလုံးဝမထွက်ရဲဘူးအဖမ်းခံရမှကြောက်တယ်။နောက်ပြီးတော့လမ်းတော့လမ်းလာသူတွေကလည်းသူဒီဖုံးစစ်တာတွေဟိုကားတွေစိုက်ကားတွေတားပြီးတော့စစ်သေးတာတွေလုပ်နေတာတွေရှိတယ်။အဲဒါကြောင့်ပြည်သူတွေကလုံးဝမထွက်ရဲဘူးလုံးဝဒီထိတ်တန်းပြီးတော့ဒီကြောက်လန့်နေတဲ့အနေအထားမှာတွေ့ရတယ်ပေါ့နော်။လုံချုံမှုမရှိတဲ့အနေအထားမှာတွေ့ရတယ်။
ပေါ်ကျောင်းဆန်လန်း46လမ်းထိပ်အိုရီယန်လက်ဖေးဆိုင်ကိုဆန္ဒပြသူတွေကိုလက်ခံအားပေးလို့ဆိုပြီးဆိုင်ရှိပစ္စည်းတွေရိုက်ခွဲဖျက်ဆီးကစားတောက်နေသူတွေအပါအဝင်ဝန်ထမ်းတချို့ကိုဖမ်းခေါ်သွားတာတွေလုပ်ခဲ့ပါတယ်။ဖြိုခွဲခံရသူတွေရှိခဲ့တဲ့နေရာတွေမှာဖြိုခွဲချိန်ရှောင်ပြီးလူငယ်တွေကဆန္ဒပြတပိတ်ကိုနေ့လယ်ပိုင်းမှာထပ်ပြီးဆင်နွှဲနေစေပါ။ရန်ကုန်မြို့မှာဆန္ဒပြသူအများပြားပြစ်ခတ်ခံရလို့တိတ်ဆုံးသူများခဲ့တဲ့မြောက်ကလာမှာတော့ဒီကနေ့ထိဆန္ဒပြမှုတွေဆက်လက်အားကောင်းနေစေရှိတယ်လို့အဲ့ဒီနေရာကဒေသခံတအူးကပြောပါတယ်
နောက်ကန်တာရမှာဆိုလို့ရင်ကတော့ပထမဒီလိုသားစီရလို့၃ခုလောက်ထားရတယ်နောက်ဆုံးတစ်ခုကဒီဟိုတဲအိတ်တွေနဲ့ပေါ့နော်ဟိုခိုင်ခိုင်မမလောက်ထားနေရှိတယ်နောက်တစ်ခုကဒီမြေပုဂံလောက်ထားတဲ့ဒီအစိမ်းကြီးကအမိုးကြီးပေါ့နော်အာသူတို့ရောက်လာတဲ့အချိန်မှာဒီအမိုးကြီးဖြုတ်သွားတယ်နောက်ပြီးတော့ဒီလူတွေထားထားတဲ့ဒီလူခိုင်ထမင်းကိုလိုပဲဒီဘူးအကုန်ယူသွားတယ်နောက်တစ်ခုကဒီကန်တာရမိဘဝိုင်းနန်းတို့မှာထားတဲ့ဒီထမင်းကြီးပေါ့နော်ဒီထမင်းကြီးကိုမြေရှုပ်သွားတယ်ရှင်
ဆက်ယုံအလုတ်သမားတွေအများစုနေတဲ့လှိုင်းတာယာဘက်မှာတော့ထိုင်တဲ့ဘိတ်တွေဆက်လက်ရှိနေစေလို့ဒေတာကန်တူကပြောပါတယ
်ဒီမလှိုင်းနာမှာကျွန်တော်တို့ဒီထိုင်တဲ့ဘိတ်ကများတယ်ကိုယ့်ရဲ့ခွဲထမ်းမှလည်းရှိတယ်ဒီကျွန်တော်တို့မိဘွယ်စီအောက်ကိတို့တိတိတို့မှာထိုင်တဲ့ဘိတ်ဆွဲကြတာပေါ့နော်ထိုင်တဲ့ဘိတ်ပြကြတယ်ပြရှိတယ်ဟိုတက်ကြလုံးငယ်လေးပါမယ်ကျွန်တော်ဆက်စားမလိုက်လည်းပါအမှထိုက်ကြတာကျွန်တော်ရင်းနေထားပြီးလာရှိတယ်ဟောတရင်ဘိတ်ချက်လက်ဆင်းနေတာပေါ့နော်တော့နေတာရှိတယ်ဒါမှမဟုတ်လှိုင်းနာရောစကားကြည့်နေတော့မှအလုံးရင်းနဲ့မဝင်မယ်ညဘက်ကျတော့နေပေါ့နော်ညဆိုတာစကားစင်းနေစကြလုံးပတ်ထားလို့တည်ရတယ်
။တပိတ်စစ်ကြောင်းအင်အားကောင်းခဲ့တဲ့အလုံးမျိုးနယ်ဘက်မှလည်းပြည်သူဘက်ကပြင်ဆင်ထားတဲ့အကာအရံတွေဖျက်ဆီးခံရတာရှိပေမဲ့ပြည်သူတွေကပြင်ဆင်ကပြန်ဆန္ဒပြကြပါရစေ။ရန်ကုန်မြို့အတွင်းမနေ့တနင်္ဂနွေနေ့ညကဆေးရုံကျောင်းတွေမှာလက်နက်ကင်တွေကတက်ဆွဲလို့ရက်ွက်ကနှင်ထုတ်ကြတာတွေရှိပြီးပစ်ခတ်နှိမ်နင်းတာတွေအတော်လေးဖြစ်ပွားခဲ့ပါတယ်။ရန်ကုန်မြို့ဟာစစ်မြေပြင်တစ်ခုလိုဖြစ်နေတယ်လို့ပြည်သူတွေကပြောပါတယ်။ပြည်သူတွေမှာနေနေညညထိတ်လန့်နေရတယ်လို့တပိတ်မှာပါဝင်သူတဦးကပြောပါတယ်
။နေညအဲ့ဒါကျွန်တော်အလုံးမျိုးနေကအနောက်ပိုင်းဆေးရုံကနေတာဆွဲတော့နေရချမယ်ဖွင့်ပြမလား။အဲ့ဆေးရုံကညှိလို့မရညှိလို့မရသူတို့ခဏပြန်သွား။တဲ့နိုင်ခွဲတော့မလား။ဒါညှိလို့မရတော့ဆိုတော့အချက်ပေါင်းအများကြီးစနက်တွေပြစ်တယ်။ပတ်တန်ဘုံတွေပေါက်တယ်စနက်တွေပြစ်တယ်ဒီဆေးရုံနဲ့စစ်ကား6စီးလောက်ရက်ပြီးဆေးရုံနဲ့အတင်းဝင်သွားတယ်။သူတို့လက်လက်ပြရင်တော့ကျွန်တော်လည်းမတက်နိုင်ဘူး။ပေးရမှာလည်းအဲ့လိုချိန်မှာထိတ်လန့်နေတော့အများကြီးရှိနေတယ်။ပြီးတော့တညာတော့လည်းအေးကောင်းကောင်းမအေးအောင်မိုင်းလူငယ်ရအကြောင်းမဟုတ်ဘူး။လူကြီးယူတဲ့အိပ်ပါဆိုမယ်ကမိုင်းလူကြီးဆိုတဲ့အမျိုးအားလည်းအញ្ញမ်းစိတ်ပူတဲ့ကံကျွန်တော်တို့လည်းမအေးအောင်မအေးရဘူး။တချို့ကတမ်းမာရီပဲထိအောင်ကျွန်တော်ရမလုံးကျုံမှတော့ဒီမှာသူတို့လှုပ်ရှင်တယ်လို့ပြောရချင်တော့ကျွန်တော်ကစိတ်တယ်မှာမလုံးကျုံအရေးဆုံးမျိုးတော့ဘုံနေဟိုကာဝေးရကြည့်ရတယ်
ရက်ကွက်နေပြည်သူတွေအနည်းဆုံးလမ်းမကြီးတွေပေါ်မှာအကာအရံတွေပြုတ်လုပြီးဆန္ဒဖော်ထုတ်နေစေဖြစ်တယ်လို့လက်နက်ကင်တွေဘက်ကလည်းအကြမ်းဖက်ဖြိုခွဲတာတွေဆက်လုပ်နေတော့မှာဒါပေမဲ့လည်းပြည်သူတွေဘက်ကဆန္ဒပြမှုတွေဆက်ပြုတ်လုပ်ပြီးသူတို့ရဲ့အာဏာရှင်ဖျောက်ချရေးတွေကိုဆက်လက်လှုပ်ဆောင်နေကြစေဖြစ်ပါရှင်